ာကန်မြို့နယ်အနံ့ပါရွာတိုက်ခိုက်မှုမှာတေဆုံးသွားသူတွေကိုဒီကနေ့အင်္ဂါနေ့ကတကြိုခဲ့ရမှာအနည်းဆုံး60ထက်အထက်မှာရှိတယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုပြင်ပကိုယူဆောင်စေကူးခွင့်မရတာနဲ့ပြင်ပကအကူအညီရေးအဖွဲ့တွေဝင်ရောက်ခွင့်မပေးတာကြောင့်တေဆုံးသူတွေထပ်ပြီးတိုးမြင့်လာနေကြောင်းလဲပြောဆိုတာတွေရှိနေပါတယ်အနံ့ပါရွာတိုက်ခိုက်ခံရမှုနောက်ဆုံးအခြေအနေကိုတော့ကိုအောင်ကပြောပြမှာပါရှင်
။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တမဟာကိုနယ်မြေဖြစ်တဲ့ဖားကက်မြို့နယ်အနံ့ပါရွာမှာကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်တဲ့62နှစ်ပြည့်အခမ်းအနားအဖြစ်ဂီတာပွဲကျင်းပနေချိန်ဒီလ23ရက်နေ့ညဖြစ်နိုင်ကြော်မှာစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အမြောက်များတေဆုံးထိခိုက်ဒဏ်ရာရခဲ့ကြတာပါ။ဒီတိုက်ခိုက်မှုအတွင်းတေဆုံးသူအနည်းဆုံး60ကျော်ကိုအင်္ဂါနေ့ကအခင်းဖြစ်ပွားရာနေရာအနီးမှာပဲတကြိုခဲ့ကြောင်းနဲ့ဆေးရုံပို့ဆောင်ပြီးဆေးဝါးကုသမှုမရတာကြောင့်တေဆုံးသူစီးရင်ထပ်မံမြင့်တက်နေကြောင်းဒေသတွင်းအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတဦးက VOA ကိုပြောပါရယ
်မနေ့ကတကြိုလိုက်တာကိုအမှပုံနေတဲ့အတော့ကြီးကတော့ဒီကတော့တကြိုလိုက်ပြီအနည်းဆုံးကတော့60တော့တကြိုလိုက်တော့ပေါ့အဲ့ဒီဖြစ်တဲ့နေရာမှာပဲတကြိုကြရတဲ့ဘူးမှဒီဖြစ်ဖြစ်မရဘူးအခုချေကူလို့မရတဲ့ခါကျတော့ဟိုကကိုနီကိုဟာနဲ့ပဲရှင်းရွက်ဒီနဲ့ဒါရှင်းရတဲ့ကြည်တို့အတွက်ယူထားတဲ့ရှင်းတဲ့နဲ့ပဲကိုတဲ့ခါကျတော့အဲ့ဒါကြည့်ရမှုမရှိလို့အခုလည်းအဲဒဏ်ရာရတဲ့လူကဆက်ပြီးမှတည်တဲ့လူတွေရှိတယ်။အခုကတည်နေယူခြင်းကအနည်းဆုံးကတော့အဲ့ဒါခုနှစ်ချေအချက်တော့ရှိမယ်လို့အားလုံးကပြောနေကြတယ
်။တည်ဆုံးသူတွေထဲမှာ KIA အရာရှိနဲ့တပ်ဖွဲ့ဝင်တရာဇန်လောက်ပါဝင်ပြီးတော့ကျန်တဲ့သူတွေဟာအရက်သားတွေဖြစ်တယ်လို့လည်းဆက်ပြောပါရယ
်။ကျေရင်လူကြီးဘက်ကကျေတာအနည်းဆုံးကတော့ဆက်နေရောက်လို့ရှိတယ်။အဲမှာအများစုကတော့ဒီလူလူစုဝင်တွေတော့ပါနေရှိတယ်။ကျွန်တော်ကြည့်တော့မှ3လောက်ပါတော့တယ်အဲမှာ။နောက်အမှုပညာရှင်ကအမှုပညာကြီးပါတယ်လေအဲ့ဒါလည်းမှန်တယ်။နာမည်စီးနေပြီးအကြကျွန်တော်တို့မရသေးလို့လေအချို့ချို့ကတော့ဟိုမျက်နာကြီးဖွကွဲပြားတော့ဟိုလေအကုန်လုံးကတကားအစီဖြစ်သွားတဲ့ခါကျတော့ဘူကပါတော့တယ်ဆိုတော့အခုဒီဟိုစစ်စင်းလို့မရသေးဘူးအဲ့လိုဖြစ်နေတာ
KNO ရဲ့တင်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူကတော့နောက်ဆုံးရထိခိုက်တေဆုံးသူစီးရင်ကိုအခုလိုအတိအပြုပြောဆိုသွားတယ
်မနေ့ကညနေပိုင်းရတဲ့ဒီတေပြောက်စင်းကြီးကတော့ဒေသွားတာကတော့69ဦးနောက်ပြီးတော့တန်ရာရတာကတော့ဒါလည်း69ဦးအဲ့ဒါမနေ့ကညနေပိုင်းရတာကျူရာတရားတော့အလုံးပြီလောက်ပါပြီတတူဒီကတော့ကြာဦးနဲ့ယူပြီးမှတခြားနေရာမှာလုပ်တယ်တရားတော့ရှိမှာပါဒီအလုံးဒီကတော့အလုံးပြီလောက်ပါပြီ
အနံ့ပါရွာတိုက်ခိုက်ပြီးနောက်မှာလဲတမဟာကိုနေမြေဘက်ကိုအသွာလာပိတ်ပင်ထားတာကြောင့်ထိခိုက်ဒဏ်ရာရသူတွေကိုစေကူတာဖို့အခက်ကြုံနေရကြောင်းလဲအခုလိုဆက်ပြောပါတယ
်ဒီဘုံကျဲတဲ့နောက်ပိုင်းမှာလဲဒီတမဟာကိုဘက်ကတော့ဒီတွားရဲလာရဲအလုံးကတော့အကျက်တဖြစ်နေပါတယ်စစ်ကောင်စီကခိတ်တီချပေးမှလူဝန်လူထွက်တို့ကိုခွင့်ပြုပါဘူးအလုံးကစစ်စစ်တဲ့နေသားဖြစ်ပါတယ်ဒါကြောင့်ဘုရားဒီလဲခိတ်ပြီးတဲ့နေသားဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ဒီလေကြောင်းတက်ခဲမှုမှာပြည်သူနဲ့ကချင်ဆိုတော်တွေတည်ဆုံးနေဆိုတာကောလာဟလသာဖြစ်ကြောင်းနဲ့တေဆုံးသူတွေဟာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF Trader ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် KIA အရာရှိတွေအပါအဝင်အနည်းဆုံး32ယောက်တေဆုံးတဲ့စီးရင်ကတော့ Social Media မှာပြန့်နှံ့နေပြီး Celebrity တွေနဲ့အယက်သားတေဆုံးတဲ့အမည်စင်အတိအကျသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီလိုတိုက်ခိုက်တာကလည်း KIA ကစစ်ကောင်စီ Test Scan တွေနဲ့စစ်ကြောင်းတွေကိုအချိန်ချင်းတိုက်ခိုက်ခဲ့တာကြောင့်လက်တော့ပြန်တာဖြစ်ကြောင်းလည်းထုတ်ပြန်ပါတယ်စစ်ကောင်စီကအနက်ပါရွာဟာ KIA တပ်မဟာကိုရဲ့ဌာနချုပ်နေမည်ဖြစ်ကြောင်းဖော်ပြထားပေမဲ့ KIA ဘက်ကတော့ဒါဟာတက်စကမ်းမဟုတ်ကြောင်းနဲ့ခီးသွားတွေခိတ္တနာခိုရာဈေးဆိုင်တန်းစကမ်းငယ်ဖြစ်ကြောင်းတုံ့ပြန်ပါတယ်စစ်ကောင်စီဘက်ကအနက်ပါရွာအဝင်ထွက်ကိုအခင်းဖြစ်ပွားပြီးနောက်ယနေ့အထိပိတ်ပင်ထားဆဲဖြစ်ပါတယ်